ရန်ကုန်40လေးလက်မှာမနေ့အင်္ဂါနေ့ကစစ်တပ်နဲ့ရဲကပြစ်ခတ်ဖမ်းဆီးမှုတွင်စိုက်ပေါ်ကနေခုန်ချခဲ့တဲ့အမျိုးသားတဦးနဲ့အမျိုးသမီးတဦးတေဆုံးပြီးအမျိုးသား3ဦးဒဏ်ရာရခဲ့ပြီးတော့အမျိုးသား2ဦးနဲ့အမျိုးသမီးတဦးကိုဖမ်းမိခဲ့တယ်လို့စစ်ကောင်စီကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဖောက်ခွဲပစ္စည်းရဲ့လိုရက်တွေမှာအထုံးပြည့်တဲ့ပစ္စည်းတွေရှိတယ်ဆိုတဲ့သတင်းကြောင့်သွားစစ်ဆေးတာလို့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားတယ်လို့ရလုတ်ဘုံရန်ပြော့ကြောက်ဦးစတာတွေကိုမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီထုတ်ပြန်ချက်မှာပါတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတိကျအတိမပြုနိုင်သေးတယ်လို့ဖြစ်စဉ်နဲ့ပတ်သက်တဲ့အသေးစိတ်တွေတွေကလည်းကြော်တွင်နေပါတယ်။စစ်တပ်နဲ့ရဲကပြစ်ခတ်ပြီးဝန်ဖမ်းမှုကျူးစားခဲ့ခြင်းလူငယ်တွေကတိုက်ခေါက်မှုကိုကနေထွက်ပြေးကြတာမှလူငယ်တဦးတနက်ကြီးထိမှန်ခဲ့ပြီးတော့ကျန်တဲ့လူငယ်တွေကဟောင်မှုကိုကနေအောက်ကိုခုံချခဲ့တာလို့ပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ဒေသုံးလူနှစ်ဦးရဲ့ရုပ်လောင်းတွေကိုတကြိုကိုမိသားစုဝင်တွေစီပြန်ပေးတယ်ဆိုတဲ့သတင်းတွေမြင်ရတယ်လို့ဘယ်လိုကြိုလိုက်တယ်ဆိုတော့ကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်ကောင်စီထုတ်ပြန်ချက်မှာဓာတ်ပုံနဲ့ထဲသွင်းဖော်ပြထားတဲ့ဖမ်းဆီးထားသူ3ဦးဟာလူငယ်တွေဖြစ်ကြတာကိုတော့သိရပါတယ်ဒီပြည်နယ်ပတ်သက်ပြီးတပ်ဆိုင်ရာမိသားစုဝင်တွေကိုဆက်သွယ်ညွှန်ပြဖို့ဗီဒီယိုကကြိုးစားခဲ့ပြီးမြလဲစစ်ကောင်စီကဖိအားပေးချင်းချောက်လာမှာကိုဆိုရင်တော့ဒိန်းဆောင်နေရတဲ့မိသားစုဝင်တွေရှိတယ်လို့ဖြေဆိုဖို့ငင်းဆန်သူတွေလည်းရှိပါတယ်စစ်တပ်ကအာဏာသိမ်းခဲ့ခြင်းကလေးကဆိုရင်စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲဖမ်းဆီးမှုတွေကြောင့်ဒေသုံးလူ960ကျော်ရှိပြီဖြစ်ပြီးအဖမ်းခံရသူ9550ထက်မနည်းရှိပြီလို့ငွေရေးကျန်းမာများကူညီဆောင်ရွက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်